မ္မနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းစမ်းသပ်ခံရသူတွေထဲမှာဥပဒေအကျိုးဆောင်တွေပါပါဝင်နေတဲ့အတွက်လူအခွင့်အရေးလှုပ်ရှားသူတွေစိုးရိမ်နေကြတာပါအထူးသဖြင့်လူထောင်ပေါင်းချီစမ်းသပ်ခံရဒီမှာဥပဒေဆောင်ရအကာအကွယ်ရအောင်အကူအညီပေးမဲ့သူတွေပါစမ်းသပ်ခံရမယ်အန္တရာယ်နဲ့ရင်ဆိုင်နေရတာကြောင့်မြန်မာနိုင်ငံတရားစီရင်ရေးလုပ်ငန်းတွေဟာစိုးရိမ်စရာကောင်းလာနေပြီလို့လည်းသတိပေးနေကြတဲ့အကြောင်းကိုပြောပြချင်ပါတယ်အနာသိန်းစစ်ကောင်စီကဖမ်းဆီးအရေးယူထားသူတချို့ကိုဥပဒေကြောင့်အရအကာအကွယ်ပေးနိုင်ဖို့ကြိုးပမ်းရင်းတရားလွတ်တော်ရှိနေတချို့လည်းပြီးခဲ့တဲ့လတွေအတွင်းဖမ်းဆီးခံရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကသတင်းထုတ်ပြန်ထားတာပါအမှုလိုက်ပါဆောင်ရွက်နေရင်အခုလိုအကျိုးဆောင်ရှိနေတွေကိုအနာဘန်တွေကဖမ်းဆီးထိန်းသိမ်းနေတာဟာအကြောက်တရားဖြစ်ပေါ်လာအောင်ချင်းချောက်မှုဖြစ်တယ်လို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အတွက်စိုးရိမ်စရာဖြစ်လာစေတယ်လို့လူအခွင့်အရေးရှိနေဖြစ်တဲ့ဦးမင်းလွင်ဦးကထောက်ပြပါလေ
။ဒီပါဠိတင်းသိန်းခံရတဲ့လူတွေဘက်ကနေလိုက်ပြီးရှိနေပြီ။နောက်ပြီးတော့ကကျွန်တော်တို့အထင်ကြီးဖြစ်ရင်ဒေါ်စန်းစုကြည်နဲ့အမှုတွေဖြစ်တဲ့မြို့အောင်ရဲ့အမှုမှာလိုက်ပါဆောင်ရပေးမယ်ရှိနေလို့လေ။ငါကငါကကြီးကကွေစသဖြင့်ပေါ့နော်။အဲ့ဒီပုံမှန်လေးချက်ပြီးတော့ဖန်ဆီးထားတဲ့ဥစ္စာတွေကျွန်တော်တွေ့ရတယ်။ဟိုအကြောက်တရားနဲ့၆လမ်းနဲ့သဘောပေါ့ဗျာ။ကနပြတဲ့လူတွေကိုထိရောက်စွာကာကွယ်မပေးနိုင်အောင်ဖမ်းဆီးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။အဲတော့လူလက်တပြားစီရင်ဆိုတာကကျွန်တော်မြန်မာနိုင်ငံအတွင်းမှာပျောက်ကွယ်နေတဲ့အပြင်ကိုလူလက်တပြားစီရင်ဖြစ်ဖို့အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့လူတွေပါအခုဖမ်းဆီးကန်နေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလုံးဝကိုစိုးရိမ်ကြကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်တယ်လို့ပြောပြရစီ။
ဖေဖော်ဝါရီလရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစတင်ဆန္ဒပြသူနဲ့အရသာစုစုပေါင်း 6,000 ကျော်ကိုဖမ်းဆီးခဲ့တဲ့အတွက်ရှေ့နေတချို့လည်းပါဝင်တယ်လို့ AABB ခေါ်နိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့စီရင်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်လတာကာလအတွင်းတရားလွတ်တော်ရှိနေအနည်းဆုံး6ဦးကိုဖမ်းဆီးထိန်းသိမ်းတာကြောင့်လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဇူလိုင်လ2ရက်နေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အဖမ်းဆီးခံရတဲ့6ဦးထဲမှာ3ဦးဟာတရားခွင်မှာအမှုစစ်ဆင်းနေခြင်းအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုလိုဥပဒေပညာစင်တွေကိုဖမ်းဆီးနေတဲ့လူရဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့ HRW အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီး Linda Lactia က VOA ကိုပြောပါတယ
်။ I think it raises very serious concerns aboutThere appears to be a targeting of lawyers who are defending detainees.
ဆန္ဒပြဆန့်ကျင်လို့ဖမ်းဆီးခံထားရသူတွေဥပဒေကြောင့်ရအကာအကွယ်ရစေဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုပြစ်မှတ်ထားပြီးဖမ်းဆီးခြင်းရလာတဲ့အခြေအနေတွေအတွက်ကျမတို့တိတ်ကိုစိုးရိမ်ပါတယ်။သူတို့ဟာသူတို့ရဲ့ရှင်းနေအလုပ်ကိုသာဥပဒေဘောင်ဘက်ကလုပ်နေကြတဲ့အတွက်ဒီရှင်းနေတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့ကျမတို့တိုက်တွန်းပါတယ်။ဒီလိုလူတွေကိုမဖမ်းဆီးတင်ဘူးလို့ပဲကျမတို့နားလည်ပါတယ်။
HRW ကထုတ်ပြန်တဲ့အစီအစဉ်ကစားထဲမှာတော့မြန်မာနိုင်ငံတွင်ရှိနေတွေကိုဖမ်းဆီးနေတာဟာအမှုတရေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခွင့်ကိုဆုံးရှုံးသွားစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်ကိုလည်းအာရော့သွားစေကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိဖမ်းဆီးခဲ့သူထောင်ထဲချီရှိတဲ့အထက်ယာဉ်ထဲရှိတဲ့လူတွေကိုလည်းတရားရုံးလုံထုံးလုံကြီးတွေနဲ့မညီပဲအရင်ယူအပြစ်ပေးထားကြောင်းဇွန်လကုန်ပိုင်းမှာကုလသမဂ္ဂကပြောတာပါလေလက်ရှိအချိန်မှာတော့မြန်ပြည်တော်မြို့တော်ဝန်လုပ်ခဲ့သူဒေါက်တာမျိုးအောင်ရဲ့အမှုလိုက်ရှိနေဦးသိန်းနိုင်ထွန်းစင်္ဒရာခိုင်တရားရုံးမှာဖမ်းဆီးခံရတဲ့ရှိနေဒေါ်အေယာလင်းထော့ကချင်ပြည်နယ်ကနိုင်ငံရေးအကျဉ်းသား120ကျော်အတွက်အမှုလိုက်ပေးနေတဲ့ဦးသက်ထွန်းဦးတို့ပြင်နောက်ထပ်ဥပဒေအကျိုးဆောင်တွေဖြစ်တဲ့ဒေါ်မေဆုံကိုဒေါ်နီလာနဲ့ကိုဖုံးမြတ်သူတို့လည်းအဖမ်းဆီးခံရတာဖြစ်ပါလေခင်ဗျာ